ချမ်းပြည်နယ်ရှိပိုင်းမိုင်းပြင်းမြို့နယ်မှာတနင်္လာနေ့ကစပြီးကြာတာပတိနေ့နေ့လယ်ပိုင်းအထိမိုးအဆက်မပြတ်ရွာသွန်းနေကြတာပါဒီလိုမိုးကြီးပြီးတောင်ကြီးရေကြာစင်လာကြောင့်မိုင်းပြင်းနဲ့တာကောအကြာလမ်းတိုးချက်ရေဆောင်ရွက်နေတဲ့အလုပ်သမားတွေပုတ်ထူးနေမနဲ့အစောပိုင်းကရေထဲမျောပါသွားတာလို့ဒေသခံတူကပြောပါလေ
ที่ตัวว่าที่โกงใหม่มาแต่ก่อนมันมีการประกอบเป็นสมองจ้าเลยมั้งชื่อสื่อก็ไอ้เนี่ยมาก็ดีแต่ก็ดีไม่ใช่ตัวเราเนี่ยไอ้ที่เราบอกไอ้เนี่ยเราเป็นอะไรเราไปเราอยากเนี่ยแต่สูงก็ต้องใช้ประโยชน์ได้ขนาดที่ต่อใจอีกใช่ไหมเราไอ้เราถึงจะต่อไปเราเนี่ยที่เราแบบถ้าจะย้อนต่อไปย้อนเลยเนี่ยคือเสียย้อนต่อไปไม่ใช่เลยเนี่ยไอ้ที่นี่เนี่ยเราทำเองเราไม่ได้เราไม่ใช่เลยเนี่ยต่างใจเนี่ยเนี่ยเนี่ยเนี่ยเนี
မှာအသက်ရှင်လျက်လေးဦးပြန်တွေ့ရှိထားကြောင်းလဲမိုင်းပြည့်မြို့နယ်မြို့နယ်ရဲတပ်ဖွဲ့ကရဲမှုမှောင်မှောင်ကပြောပါတယ
်မနေ့ကမနေ့ကဖြစ်တယ်အခုလက်ရှိနေတာဟုတ်တော့၄ယောက်ပြည့်တာ၄ယောက်ကအသက်ရှင်နေတွေ့တာမျိုးကတော့အားလုံးကတော့ကြားချင်ပါလေ၁၂ယောက်ကြလက်တော့ကြောက်ကြတယ်ဘယ်လိုလုပ်နေလို့ဝယ်ရှိပါသေးလဲ
ရှမ်းပြည်နယ်အခြေပိုင်းမှာ၃ရက်စက်တိုက်မိုးရွာခဲ့တာကြောင့်တောင်ကြီးကျိုင်းတုံလမ်းပိုင်းမိုင်းပြည့်မြို့နယ်ကတချို့နေရာတွေမှာတောင်ပြိုတာကြောင့်မနေ့ကစတင်ပြီးကားလမ်းတွေပိတ်နေကြောင်းလည်းမိုင်းပြည့်ဒေသခံကပြောပါတယ
်အဒီခြေတိတော့တော့လမ်းမဖွင့်သေးတာစပ်ပြီးတဲ့ညမနေ့မနေ့ဒီရက်လောကနေပြီးတော့ဒီနေ့ကူကြီးမဲချူခံလိုက်တဲ့တောင်ပြိုတာတောင်ပြိုတာတနည်းရဲဒီမဟုတ်ဘူးတော့တောင်းလျှောက်ကိုရှိတာလေရှိတာကဒီကိုမဲအနေပြီးတော့ဒီဆက်မမရှိတော့မပြတ်ပြိုတာကအများအဲ့ဒါက
လက်ရှိဖြစ်နေတဲ့ COVID-19 ကာယရောဂါကြောင့်ရင်ပေါင်းနေနဲ့ခီးသွားတဲ့ဟာအနိဒာရွာကနေအိမ်တွေမှာတက်ခိုလို့မရကြဘဲကမ်းလမ်းမပေါ်မှာပဲနေနေရတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းရှမ်းပြည်နယ်အရှေ့ပိုင်းမိုင်းရောင်မြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကမန်တုံမြို့နယ်တွေမှာရေကြီးရေလျှောက်တာတွေဖြစ်ခဲ့ပါတယ်ဒီရက်ပိုင်းတွေအတွင်းဘင်္ဂလားပင်လယ်အော်မှာလေပြင်းအားနဲ့ရဝန်းဖြစ်ပေါ်နေပြီးမုတ်တုံလေဟာအားကောင်းရာကအားအလွန်ကောင်းတဲ့အခြေအနေရှိကြောင်းမနေ့ကံတိခံမှန်းချက်မှာတော့ရခိုင်ကရင်နဲ့မွန်ပြည်နယ်တို့မှာဒေသအလိုက်နဲ့ပဲခူးရန်ကုန်ဧရာဝတီတိုင်းနဲ့ကချင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ရက်တွေကတော့မိုးသည်ထန်စွာရာသွန်းချိန်မှာမြေပြိုတာရုတ်တရက်ရေကြီးတာဖြစ်ပေါ်နေတာကြောင့်ကြိုတင်သတိထားဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ